အခုအတန်လှင့်ပြီးလို့တိတ်မကြခင်နိုင်ပိုင်းအတွင်းသမ္မတအိုဘားမာအမေရိကန်လွှတ်တော်မှာနိုင်ငံတော်အခြေပြမိန့်ခွန်းပြောတော်မှာဖြစ်ပါတယ်။သူ့ရဲ့သမ္မတတက်တန်းအတွင်းနောက်ဆုံးနိုင်ငံတော်အခြေပြမိန့်ခွန်းလည်းဖြစ်ပြီးတော့တတမမြောက်ပြောကြားတဲ့ဒီမိန့်ခွန်းဟာသူ့တာဝန်ယူဖို့ကြံနေသေးတဲ့လပိုင်းအတွက်သာမဟုတ်ပဲလာမယ့်နှစ်တွေအတွက်သူ့ရဲ့အကောင်းဉာဏ်ညှော်မဲချက်တွေကိုထည့်သွင်းပြောဆိုမှာဖြစ်တဲ့အကြောင်းအင်ဂျူရောအရာရှိတွေကလည်းပြောဆိုထားပါတယ်။သမ္မတရဲ့နိုင်ငံတော်အခြေပြမိန့်ခွန်းမှာပြည်တွင်းရေးရာကိစ္စတွေအပြင်နိုင်ငံတကာရေးရာကိစ္စတွေမှာရောဘလို့အကြောင်းအရာတွေပါဝင်နိုင်မလဲ။ခမန်းတွက်ဆချက်တွေအကြောင်း VOA အင်ဂျူရောသတင်းတောက် RU Pandey သတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးကပြောပြမှာပါရှင်။
Since I took office 7 years ago in the midst of crisis, I don't think I have ever been more optimistic about a year ahead than I am right now.
မကြာခင်ပြောကြားတော်မူနိုင်ငံတော်ခြေပြမိန့်ခွန်းနဲ့ပတ်သက်လို့ YouTube video ကနေအကျိုးအကြံဉာဏ်ရှင်းပြခြင်းမှာသမ္မတဥပမာကလွန်ခဲ့တဲ့ခုနှစ်နှစ်အကြက်အတဲတွေကြုံရတဲ့အချိန်ကျွန်တော်သမ္မတတာဝန်ယူခဲ့တဲ့အချိန်ကလေးကအခုလောက်လာမယ့်ရှင်းနှစ်အတွက်အကောင်းပြင်မျှော်လင့်တာမျိုးတစ်ခါမှမဖြစ်ခဲ့ဘူးပါဘူးဆိုပြီးပြောသွားခဲ့တာပါ2016ခုနှစ်အတွက်သာမကပဲနောင်လာမယ့်နှစ်တွေအတွက်ပါအကောင်းပြင်မျှော်လင့်တာလို့သမ္မတဥပမာကဆိုပါတယ်ဒီမျှော်လင့်ချက်တွေကိုဒီကနေ့ပြောကြားမယ့်နိုင်ငံတော်ခြေပြမိန့်ခွန်းမှာအဓိကထည့်သွင်းဖော်ပြမယ်ဆိုပြီးတော့လည်းအိမ်မီရောယာရှိတွေကပြောဆိုထားပါတယ်ပြီးခဲ့တဲ့နှစ်တွေကလည်းမတူပဲဒေသဆိုင်ရာကောလိပ်တွေမှာကျောင်းသားတွေကိုပညာသင်ကတူရှင်စိတ်အခမဲ့ကျောင်းတက်ခွင့်တွေပေးနိုင်မှုနောက်စိုက်ဘာလုံခြုံရေးကိုတိုးမြင့်ဆောင်ရွက်ဖို့အသေးစိတ်ဆိုပြီးချက်တွေသမ္မတဥပမာထည့်သွင်းပြောဆိုမယ်လို့ဆိုပါတယ်။အိမ်ပြည်တော်ပြောရေးဆိုခွင့်ရှိသူ George Hannes ကတော့သမ္မတအနေနဲ့နိုင်ငံရဲ့ရေရှည်အနာဂတ်ကိုအာရုံစိုက်ပြီးသမ္မတရွေးကောက်ပွဲပင်ဆွဲပွဲဒီမှာကြားနေရတဲ့လူထုစစ်တမ်းတွေရဲ့ထင်ရှားချက်အစိုးပြင်ဝေဖန်ချက်တွေနဲ့ပတ်သက်လို့လည်းတုံ့ပြန်ပြောဆိုသွားလိမ့်မယ်လို့ဆိုပါတယ်
။ And so much of the rhetoric that we hear from the other side is focused on fearing the future and being anxious and insecure about a changing world.The fact is the United States
ကပြင်ထန်တဲ့အစုံလုံးတွေဝေဖန်ပြောဆိုနေရတယ်ကျွန်တော်တို့ကြားနေရသမျှဟာအနာဂတ်ကိုစိုးရိမ်ကြောက်ရွံ့ပြီးပြောင်းလဲနေတဲ့ကမ္ဘာနဲ့ပတ်သက်လို့မလုံးမချုံဖြစ်နေသူတွေရဲ့ပြောဆိုချက်တွေကြီးပါတကယ်တော့အမေရိကန်ပြည်ထောင်စုဟာရှေ့မှာမြင်နေရတဲ့အခွင့်အလမ်းတွေကိုတခြားနိုင်ငံတွေထက်ပိုပြီးလက်တွေ့အဆုံးချနိုင်တဲ့အနေအထားမှာရှိနေပါတယ
်သမ္မတဥပမာအနေနဲ့2009ခုနှစ်သူသမ္မတတာဝန်ယူခဲ့ပြီးအချိန်နောက်ပိုင်းရလာခဲ့တဲ့အောင်မြင်မှုတွေကိုလည်းမိန့်ခွန်းမှာခြံထားမှာမဟုတ်ပါဘူးမကြာသေးခင်သတင်းပတ်တွေအတွင်ပြောကြားခဲ့တဲ့မိန့်ခွန်းမှာသမ္မတဥပမာအခုလိုခြားပြထားပါလေ
On a 70 month streak of job creation with more than 14 million new jobs in all we've revamped our schools and the way we pay for college we've made historic investments in clean energy
ကျွန်တော်တို့စီးပွားရေးလုပ်ငန်းတွေဟာလပေါင်း80စက်တိုက်အလုပ်အကိုင်တွေဖန်တီးနိုင်ခဲ့တာပါအလုပ်အကိုင်အသစ်14တန်းကိုဖန်တီးနိုင်ခဲ့ပါတယ်ကျောင်းတွေကိုငွေကြေးထောက်ပံ့တဲ့ပုံစံတွေကိုကျွန်တော်တို့ပြန်မွမ်းမံပြင်ဆင်ခဲ့ပါတယ်တန့်စင်တဲ့စွမ်းအင်ထုတ်လုပ်မှုအတွက်သမိုင်းဝင်ရင်းနှီးမြှုပ်နှံမှုတွေလုပ်ခဲ့ပြီးကျွန်တော်တို့ကိုယ်တိုင်ကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုရှော့ချနိုင်မဲ့လမ်းကြောင်းပေါ်မှာရောက်နေပါပြီ
။နိုင်ငံတကာရေးရှည်တန်းရောက်နေတဲ့ကိစ္စတွေကိုပြောဆိုတဲ့အခါမှာတော့ကျူဘားနဲ့တန်မန်ဆက်ဆံရေးပုံမှန်ပြန်လည်ထူထောင်နိုင်ခဲ့တာ၊အီရန်နဲ့နျူကလ িয়ার သဘောတူညီချက်ရယူနိုင်ခဲ့တာတွေအပြင်ရာသီဥတုပြောင်းလဲရေးဆိုင်ရာသဘောတူညီချက်တွေနိုင်ငံတကာနဲ့ရအောင်ကြိုးပမ်းခဲ့တာတွေကိုသမ္မတဥပမာထည့်သွင်းပြောဆိုနိုင်ပါတယ်။ George Washington တက္ကသိုလ်ကဘာမော့ကမက်သရူးဒဲလက်ကတော့အကြမ်းဖက်မှုတိုက်ပြတ်ရေးနဲ့အိုက်စစ်စစ်သွေးကြွတွေကိုနေနေကိစ္စတွေကိုလည်းသမ္မတဥပမာထည့်သွင်းပြောဆိုသွားမယ်လို့ခန့်မှန်းထားပါတယ်
။ A defense of his record on ISIS and also maybe a critique of the idea that we can simply send in US ground troops.
ISIS စစ်သွေးကြွတွေချိန်မုန်းရေးနဲ့ပြည်ရနဲ့စီးရကပြဿနာတွေကိုဖြေရှင်းရေးအမေရိကန်မြေပြင်တပ်တွေစီးလို့နိုင်ခြင်းဒါမှမဟုတ်ဒီကြောင်းကနေဆက်ပြီးတော့ဘုံတင်မလားဒီပေါ်ဝေဖန်မှုတွေနဲ့ပတ်သက်ပြီးတော့သူတာဝန်ယူခဲ့တာတွေကိုကာကွယ်ပြောဆိုတာတွေလည်းမိန့်ခွန်းမှာပါလာနိုင်ပါတယ်
အမျိုးသားလုံခြုံရေးနဲ့ပတ်သက်လို့အမေရိကန်ပြည်သူတွေကြားမှာစိုးရိမ်မှုတွေရှိနေပေမဲ့လည်းသမ္မတဥပမာအနေနဲ့ကြုံလာမဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးရင်းဆိုင်နိုင်မယ်ဆိုတဲ့ယုံကြည်ချက်ဘယ်တော့ကတည်းမဆိုအမြင့်ဆုံးအနေထားမှာရှိနေတယ်ဆိုပြီးအိမ်ပြည်တော်ယာရှိတွေကပြောဆိုကြပါတယ်။သမ္မတရဲ့နိုင်ငံတော်ခြေပြမိန့်ခွန်းတွေပြောကြတဲ့အခါသမ္မတကရောမစ္စဲဥပမာဘေးမှာထိုင်မဲ့ဧည့်သည်တော်နှစ်ဒါဇင်လောက်ဖိတ်ကြားလိမ့်ရှိပြီးအဲ့ဒီအထက်မှာစီးရီးယားနိုင်ငံကဒုက္ခသည်တူနဲ့မွတ်စလင်စစ်မှုထမ်းအောင်တူလည်းပါဝင်ကြောင်းပါခင်ဗျာ။